ရှင်မိတ်ဆွေများကိုမင်္ဂလာပါလို့နှုတ်ခွန်းဆက်တာလိုက်ပါရရှင်တော်ဒါရှင်များရှင်ခရစ်နှစ်2021ခုနှစ်အောက်တိုဘာလ28ရက်မြန်မာတက္ကသိုလ်1383ခုနှစ်တရင်ကျော်လာစုတ်8ရက်ကြာသပတေးနေ့မျောလင့်ချင်းတန်မြန်မာစီစဉ်များကိုစတင်တန်လွှင့်နေပါတယ်ရှင
်တော်ဒါရှင်များခင်ဗျာမျောလင့်ချင်းတန်မြန်မာအစီစဉ်ကိုနက်နက်6နာရီမိနစ်30မှ9နာရီအထိ16မီတာကီလိုဟတ်10653ညညာပိုင်း9နာရီမှ9နာရီမိနစ်30အထိ25မီတာကီလိုဟတ်11623ညမှနေ့စဉ်အတန်လှွင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့ကြာသပတေးနေ့မှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကပျော်ရွှင်ချမ်းမခရီးရန်သာသနာအစီအစဉ်စံပြအိမ်အောင်ရေးအစီအစဉ်အစာအာဟာရဆိုင်ရာအကျံပေးချက်အစီအစဉ်တို့ဖြစ်ပါတယ်ရှင
်ဝိညာဉ်များစွာလင်းလေးရာဝဲလေလိုင်းနံကအတံများဝင်ပေးနေတယ်ဝိညာဉ်တိုင်းကိုဖျားရှင်ချစ်ပါတယ်ချစ်ချင်းမြတ်တာကြောင့်
တော်ရှင်များရှင်စိတ်ရွှင်လန်းခြင်းဟာကိုယ်ခန္ဓာကိုစမ်းမစေတတ်ပါတယ်ခရိယံသာသနာလုပ်ငန်းမှာလည်းပျော်ရွှင်မှုရှိဖို့လိုအပ်ပါတယ်ရှင်ဒါကြောင့်ပျော်ရွှင်ခြင်းမှာခရိယံသာသနာအကြောင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်ရှင
်
မင်္ဂလာပေါင်းနဲ့ပြည့်ဝနေတဲ့အခုလိုအချိန်မှာတောတရှင်များကိုမင်္ဂလာပါလို့ဥစွာနှုတ်ခွန်းဆက်တာလိုက်ပါရရှင်တောတရှင်များရှင်ဝိညာဉ်တော်စာပေဆိုတာလူမျိုးတိုင်းအဆင့်တန်းမရွေးပဲကျမ်းမာရေးလူမှုရေးပညာရေးဘာသာရေးတိုးတက်မြင့်မားရေးအတွက်လမ်းညွန်သွန်သင်ပေးနိုင်တဲ့အမှုမြတ်ဆုံးစာပေလို့ပြောနိုင်ပါရရှင်ဒါကြောင့်ပျော်ရွှင်ကျမ်းမာခရိယံသာသနာဆိုတဲ့ဝိညာဉ်တော်စာပေရဲ့လမ်းညွန်သွန်သင်ချက်ကိုကျမအနေနဲ့ယောဂကုသခြင်းအတွက်ကျန်းစာပါလမ်းညွန်ချက်များဒုတိယပိုင်းကိုတင်ပြပေးမှာဖြစ်ပါလိမ့်ရှင်တောတာရှင်များရှင်ရင်ဆိုင်ရတဲ့စုံငန်းနောက်ဆက်ခြင်းတစ်ခုစီအတွက်ဖျားသခင်အကူအညီပေးသနာတော်မူပါလိမ့်မယ်ဣသရေလလူမျိုးတို့ဟာတိမ်တော်ရှိမာရအရက်ကိုရောက်ပြီးခားတဲ့ရေကိုမတောက်နိုင်တဲ့အခါမှာမောရှေဟာဖျားသခင်ထံအကူအညီတောင်းခံပါတယ်ဖျားသခင်ဟာအတိတ်သောအရာတွေကိုဖန်ဆင်းခြင်းမရှိဘဲရှိပြီးတဲ့အရာတွေကိုအသုံးပြုတော်မူပါတယ်။ဖျားသခင်ဖန်ဆင်းတော်မူထားတဲ့တစ်ပင်တစ်ပင်ကိုခုတ်လဲပြီးရေထဲကိုချလိုက်တဲ့အခါမှာအဲ့ဒီရေဟာခြိုသွားပါတော့တယ်။အဲ့ဒီအမှုကိုပြုတ်ပြီးတဲ့အခါမှာဣသရေလလူမျိုးတွေဟာရေကိုတောက်သုံးပြီးလမ်းဆန်းသွားကြတယ်။ရင်ဆိုင်ရတဲ့စွန်းစမ်းနောက်ရှက်မှုတိုင်းမှာဖျားသခင်ကိုအကူအညီတောင်းပါကကိုရောဟာမဆတော်မူပါလိမ့်မယ်။နှုတ်တော်ထွက်စကားမှပါရှိတဲ့ကျမ်းမာခြင်းဂရုတော်တွေကိုမြင်လာဖို့မျက်စိဖွင့်ပေးတော်မူပါလိမ့်မယ်။ရင်ဆိုင်ရတဲ့စွန်းစမ်းနောက်ရှက်ခြင်းအမှုများကိုဘယ်လိုကုစားဖို့ရရှိထားတဲ့ကောင်းကြီးတွေကိုဘယ်လိုအသုံးပြုရမယ်အကြောင်းကိုတန်ရှင်သောဝိညာဉ်တော်ကတွင်တင်ပါလိမ့်မယ်။ကျမတို့ရင်ဆိုင်ရတဲ့ခါးတိတဲ့စုံစမ်းနှောက်ရှက်မှုတစ်ခုစီအတွက်ဖျားသခင်ဟာကူညီမစားလိမ့်မယ်။နောက်ကာလမှာရင်ဆိုင်ရမယ်ခက်ခဲတဲ့ဖြစ်ရပ်တွေနဲ့အပြေမရနိုင်တဲ့အရာတွေအတွက်နှလုံးခုန်ဒူးတုံပြီးလက်မလျှော့သင့်ပါဘူး။ငါဤအစွမ်းတကူကိုကူးစား၍ငါနှင့်မိသားယဖွဲ့ကြစေသောဆိုတဲ့ဖျားသခင်နှုတ်ကပတရားတော်အဖြစ်ခွန်အားယူရမှာဖြစ်တယ်။မိမိဘဝကိုဖျားသခင်ထံအနာပြီးကိုရောရဲ့အလိုတော်ကိုလိုက်လျှောက်သူတိုင်းဟာဖျားသခင်အစီအမံမရှိတဲ့အရာတွေနဲ့မရင်ဆိုင်ရပါဘူး။အချိန်နေဘယ်လိုရှိစေကမူနှုတ်တော်ထွက်စကားတိုင်းလိုက်လျှောက်ပါကဖျားသခင်ဟာကျမတို့ကိုလမ်းပြတော်မူပြီးဘယ်လောက်ရှုပ်ထွေးစေကမူကိုရောရှင်ဟာဖြည့်ရှင်းပေးတော်မူပါလိမ့်မယ်။ဘလောက်ပဲဝမ်းနေကြေကွဲပြီးအထီးကျန်စီကမူကျမတို့မှာမေတ္တာကရုဏာနဲ့ပြည့်ဝတဲ့အဖို့ရှိပါတယ်။ကျမတို့ရဲ့မပြည့်စုံမှုကြောင့်အမားတွေပြုတ်လုံမိပေမဲ့ဖျားသခင်ဟာကျမတို့ကိုစွန့်ပယ်တော်မူမူပါဘူး။ကျမတို့ဟာအထီးကျန်မှုကိုခံစားဖို့မလိုပါက။ကောင်းကင်တမန်တွေဟာကျမတို့ကိုအဖို့ပြုတ်နေပါတယ်။သခင်ခရစ်တော်ကတိထားတဲ့အတိုင်းပဲတန်ရှင်သောဝိညာဉ်တော်ဟာကျမတို့နဲ့အတူရှိပါတယ်။ကိုရောရဲ့နိုင်ငံတော်ကိုချီတက်သွားရလမ်းတစ်လျှောက်မှာကျမတို့မအောင်မြင်နိုင်တဲ့စုံစမ်းနောက်ရှက်မှုတစ်ခုမှမရှိပါဘူး။မလွတ်မြောက်နိုင်တဲ့ဘေးရန်တစ်ခုမှလည်းမရှိပါဘူး။ဖျားသခင်ကူညီမဆနိုင်တဲ့ဝမ်းနည်းကြေကွဲမှုတွေနဲ့အားနည်းမှုတစ်ခုမှမရှိပါဘူး။ဘယ်သူတူတယောက်မှဝမ်းနည်းကြေကွဲပြီးစိတ်မပြည့်သင့်ပါဘူး။စာရန်ဟာရက်စက်တဲ့အကြံစီတွေနဲ့တင့်ထံကိုရောက်ရှိလာပြီးသင်ဟာမျောလင့်ချက်မရှိတင့်ကိုဘယ်သူမှမကူညီနိုင်လို့ပြောဆိုလိုက်မယ်။ဒါပေမဲ့လည်းသခင်ခရစ်တော်မှာတင့်အတွက်မျောလင့်ချက်ရှိပါတယ်။မိမိခွန်အားကိုအသုံးပြုပြီးအောင်မြင်ဖို့ဖျားသခင်ကကျမတို့ကိုအလိုတော်မရှိပါဘူး။ကိုတော်ဟာကျမတို့ကိုအထံတော်ကိုချီးကပ်နိုင်ဖို့ဖိတ်ခေါ်တော်မူပါတယ်။လေးလံတဲ့ဝန်ထုပ်တွေကိုထမ်းရွက်ထားတဲ့အတွက်ကြောင့်ကိုခန္ဓာနဲ့စိတ်မှာဘလောက်လေးလံစေကမူကျမတို့ကိုချမ်းသာပေးဖို့ကိုတော်စောင့်နေပါတယ်။လူစားတိကိုမခံယူတဲ့သခင်ဟာလူသားတို့ရင်ဆိုင်ရတဲ့အခက်အခဲတွေကိုစားနာတော်မူပါတယ်။သခင်ခရစ်တော်ဟာလူသားတဦးစီနဲ့သူတို့ရင်ဆိုင်နေရတဲ့အခက်အခဲတွေကိုသိတော်မူတဲ့အပြင်သူတို့တဦးစီရဲ့အခြေအနေကိုလည်းသိတော်မူပါတယ်။ကျမတို့တဦးစီကိုသနာပြီးအခက်အခဲတွေကိုကိုရောရဲ့ခြေတော်ရင်းမှာချထားဖို့ကျမတို့ကိုအလိုတော်ရှိပါတယ်။ကျမတို့ဟာကိုယ့်ကိုယ်ကိုအားကိုးပြီးသုံးသပ်ခြင်းဖြင့်စာရန်ဟာကျမတို့ရဲ့စုံစမ်းနောက်ရှက်မှုတွေနဲ့အခက်အခဲတွေကိုဖော်ပြပြီးကျမတို့ကိုယုံကြည်ခြင်းအားနည်းစေပြီးတော့ခွန်အားကိုဖြည့်ဆည်းလိုက်မယ်။ကျမတို့ရဲ့ခံစားမှုတွေနဲ့စိတ်တွေအလိုလိုက်ခြင်းဟာတန်တရားစိတ်ကိုပွားစေပြီးစိုးရိမ်မှုကိုဖြစ်စေပါတယ်။သခင်ခရစ်တော်ကိုမျှော်ကြည့်ရမယ့်အစားကိုယ့်ကိုယ်ကိုအားကိုးလာကြတယ်။ကျမတို့ရဲ့ပတ်လည်မှာစုံစမ်းနောက်ရှက်မှုတွေအခက်ခဲတွေနဲ့ဘေးရန်တွေဝန်းရံပြီးစိတ်ဝိညာဉ်အမှောင်ကျနေတဲ့အခါမှာအလင်းတော်ကိုနောက်ဆုံးမြင်ခဲ့ရတဲ့နေရာကိုပြန်ကြည့်ပါ။ကိုရောရဲ့မေတ္တာနဲ့
အကားအကွဲခိုးလုံပါကျမတို့ရဲ့စိတ်နှလုံးမှာအပြစ်တွေနဲ့ရင်ဆိုင်တိုက်လိုက်ရတဲ့အခါမှာအပြစ်ကြောင့်ဝင်လေပြီးစိတ်ပင်ပန်းတဲ့အခါမှာတန်တရာစိတ်တွေပြည့်ရှင်နေတဲ့အခါမှာကိုရောထာမရရှိတဲ့ခွန်အားဟာအဖြစ်တရားကိုအောင်မြင်နိုင်ပြီးအမှောင်ကိုဖယ်ရှားနိုင်တာကိုမမေ့ပါနဲ့။သခင်ခရစ်တော်နဲ့စကားပြောခြင်းဖြင့်ငြိမ်သက်ခြင်းကိုရယူလို့ရှိရင်ရရှိပါလိမ့်မယ်။သောတာရှင်များရှင်ဒီအကြောင်းအရာကိုကြားနာသိရှိရခြင်းဖြင့်သောတာရှင်များကိုဖျားသခင်ကောင်းကြီးပေးပြီးဝိညာဉ်ခွန်အားရရှိစေသည်သာမကဘူး။ကျမ်းမာခြင်းဒုက္ခနဲ့ပြည့်စုံကြပါစေလို့ဆုတောင်းမေတ္တာပို့သလိုက်ပါရရှင်။
情哦母妈想睡未满长长吧刚给我爱一下你都切切都为你被爱拿的撒桑瑞真有一那米饼你们他也喜比啦一束心就家吧
ရှင်များအားလုံးမင်္ဂလာပါရှင်။အခုချိန်မှာစံပြအိမ်တော်ဆိုတဲ့စာအုပ်ထဲကဓမ္မဆရာနဲ့လက်တွဲဆောင်ရွက်တော်မူဆိုတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတင်ဆက်ပေးချင်ပါတယ်ရှင်။သောတာရှင်များရှင်။ဓမ္မဆရာဟာသူနဲ့ဆက်ဆိုင်တဲ့အလုပ်ကိုလုပ်ကံရတဲ့နေတူမိခင်ဟာသူမနဲ့ဆက်ဆိုင်တဲ့အလုပ်ကိုလုပ်ကံရတယ်။ကိုရရှင်ရဲ့ကောင်းကြီးပေးခြင်းကိုခံစားစေရန်သားသမီးတို့အားမိခင်ဟာယေရှုထံတော်သို့ခေါ်ဆောင်လာရမယ်။မိခင်ဟာခရစ်တော်မိန့်တော်မူထားသမျှကိုနှလုံးသွင်းထားပြီးဒီအရာတွေကိုသားသမီးတွေအား တဆင့်တင် जा ပေးရမယ်။ဒါသမီးတို့အားငယ်စဉ်တောင်ကြီးကလေးဘွားတွေဟာကိုကိုကိုချုပ်တီးခြင်းတန့်ရှင်းစင်ကြယ်စွာနေထိုင်ခြင်းနဲ့စနစ်တကျပြုမှုလုပ်ကိုင်ခြင်းတို့ကိုစုံမဩဝါဒပေးရမယ်။ဘုရားသခင်ရဲ့အမှုတမ်းများဖြစ်တဲ့ဓမ္မဆရာတို့ရဲ့ဟောပြောသွန်သင်ခြင်းများကိုလက်ခံနိုင်ယူလို့တဲ့ဆန္ဒမျိုးရှိအောင်မိခင်များကတင် जा ပေးရမယ်။အိမ်နောက်ဆိုင်ရာလုပ်ငန်းတိုင်းတို့ကိုထမ်းဆောင်ရမှာဘုရားသခင်ကသူတို့အားပေးထားတော်မူတဲ့စွမ်းရည်များကိုတိုးတက်ကောင်းမွန်အောင်ပြုလုပ်၍ကောင်းငင်ပုံ၌ရှိတဲ့အိမ်တော်မှာကောင်းဝင်ကိုဆန်ဖြစ်စေရန်ပြုပြင်ပေးနိုင်တဲ့မိခင်များကိုဘုရားသခင်ဟာအလိုရှိတော်မူတယ်။နောက်ကဘတ်တော်ကိုတင် जा ပေးတဲ့သူထဲအိမ်တော်မှဆိုင်ရာလုပ်ငန်းများကိုတစ္ဆာရှိစွာဆောင်ရွက်ရတဲ့သူကကိုရိုရှင်အတွက်အမှုတော်ကိုပုံမှုဆောင်ရွက်ရရောက်တဲ့စာတင်ချောင်းမဆရာဆရာမများကဲ့သို့ပြီးမိဖတို့ဟာတာသမီတို့ရဲ့ရှေးဦးဆရာများဖြစ်ကြတာကိုသိရှိထားရမယ်။လက်ဦးဆရာမိထိုက်စွာပုပ္ပစရိယမိနစ်ဖာဖြစ်တဲ့ခရိယမိခင်ရဲ့အသွင်ဝင်မှုကိုသူမရဲ့အိမ်တော်မူဆိုင်ရာဘဝအသက်တာကျင်းမြောင်းသေးတဲ့အောင်မပြုစေသင့်ပေအိမ်တော်မိသားစုအတိုင်းအဝန်းပေါ်မှာထားရှိတော်မူတဲ့သူမရဲ့အကျိုးဖြစ်ထွန်းတဲ့ဩဇာတည်ရောက်မှုကသူ့ရဲ့ရက်ွက်နဲ့ဘုရားသခင်ရဲ့အသင်းတော်မှာပုံမှုကျေပြန့်စွာအသုံးချမှုကိုဖန်တီးပေးနိုင်တယ်စေတနာဖြင့်ဆောင်ရွက်တဲ့ဇနီးအတွက်အင်ဂေဟာအချင်းတောင်မဟုတ်ပါဘူးနားဆင်ခဲ့ကြတဲ့တောထရှင်များအားလုံးပေါ်ဖဖျားရှင်ကောင်းကြီးပေးပါစေရှင်
တော်တော်ရှင်မိတ်ဆွေများရှင်လူသားတို့အသက်ရှင်ရေးအတွက်အစာဟာရကိုမျှဝဲစားသောက်နေကြရတယ်ဆိုတာလူတိုင်းသိပါပဲဒီလိုမျှဝဲစားသောက်ကြတဲ့အခါစားသောက်မှုမမှန်ကန်တာတွေစားသောက်မှုအချိန်မတော်တာတွေကြောင့်ကျန်းမာရေးထိခိုက်လာလို့ယောဂဗျာဒိတိုးပွားပြီးဒုက္ခဝေဒနာတွေခံစားကြရတာဖြစ်တယ်ဒါကြောင့်အစာအာဟာရတွေကိုကျန်းမာရေးနဲ့ညီညွတ်အောင်ဘယ်လိုစားသောက်သင့်တယ်လဲဆိုတာသိရှိဖို့အတွက်ကျမတို့မျှဝင့်ချင်းအတမှထုတ်လွှင့်ပေးမယ်အစာအာဟာရဆိုင်ရာအကြံပေးချက်တွေကိုလေ့လာမှတ်သားကြပါစို့တောတရှင်များရှင်အစာအာဟာရဆိုင်ရာအကြံပေးချက်ခန္ဓာမှာကောင်းသောအစာဤတန်ဖိုးဆိုတဲ့အကြောင်းကိုတင်ပြပေးမှာဖြစ်ပါရဲ့ရှင်တောတရှင်များရှင်အစာမှာအတော့မှားခြင်းဟာကျန်းမာရေးကိုထိခိုက်စေရုံသာမကဘူးအသက်တာရဲ့တာယာမှုကိုလည်းပျက်စီးစေပါတယ်ကျန်းမာရေးကိုအထိခိုက်ခံပြီးအအိပ်ပြက်မယ်အစာပြက်ခံပြီးအစာကောင်းပါတယ်လို့ကီမွန်းတက်ထားတဲ့အဲ့ဒီအစာတွေကိုဘယ်နှကြိမ်ရယူဖူးကြပြီလဲ။ကတွင်အလိုလိုက်တဲ့အစာကလေးတစ်ခုအတွက် အိတ်အစားပြက်ပြီးတော့တင်ဒုက္ခခံနေပါသလားထောင်ပေါင်းများစွာသောလူတို့ဟာသူတို့ဘာသာကောင်းတယ်လို့ပြောတဲ့မသိညော်တဲ့အစာတွေကိုစားပြီးဖျားနာနေကြတဲ့နာတာရှည်ယောဂါတွေခံစားနေရတယ်တချို့ကြတော့သေပွဲဝင်နေကြရတယ်အဲ့ဒီအရာဟာဈေးကြီးကြီးပေးပြီးဝယ်ခဲ့ရတဲ့ခံစားမှုတစ်ခုဖြစ်ပါတယ်ဒီလိုဖြစ်နေတာတောင်လူအများဟာအဲ့ဒီအရာကိုလှုပ်ဆောင်ခဲ့ကြပြီးကိုယ့်ကိုယ်ကိုသတ်ခဲ့တဲ့အဲ့ဒီလူသက်သမားတွေကိုသူတို့ရဲ့မိဆွေတွေနဲ့တရားဟောဆရာတွေကချီးမွမ်းစကားဖွင့်ဆိုပြီးသေးဆုံးတဲ့အချိန်မှာတော့မှကောင်းကင်နိုင်ငံတော်ကိုတိုက်ရိုက်ပို့ဆောင်ပေးနေကြပါတယ်။စဉ်းစားကြည့်ပါဦး။အစားကျူးတဲ့သူတွေကောင်းကင်နိုင်ငံတော်ကိုဝင်စားနေကြတယ်လို့ဆိုနေကြပါသလား။မဟုတ်နိုင်ပါဘူး။အဲ့ဒီလူမျိုးဟာဖျားသခင်ရဲ့ရွှေနိုင်ငံရဲ့ပလဲတကားတွေကိုဘယ်အခါမှဝင်ခွင့်ရကြလိမ့်မှာမဟုတ်ပါဘူး။လူတို့ရဲ့လက်ခံကျင့်သုံးနေတဲ့အကျင့်စရိုက်တွေဟာအနာဂတ်အသက်တာရဲ့ဇာရိတတွေကိုတိဆောက်တဲ့အခါမှာအထောက်အကူပြုနေတဲ့အတွက်ကြောင့်အစားအစာပြင်ဆင်နည်းတွေကိုလေ့လာဖို့လိုအပ်တယ်လို့ကျန်းမာခြင်းပြုပြင်ပြောင်းလဲရေးကိစ္စတွေကိုလည်းဂရုတစိုက်လက်ကျက်ဖို့လိုအပ်ပါတယ်။အာဟာရဘက်မှာမှားယွင်းစွာကျင့်သုံးနေတဲ့နေရာတွေမှာပြုပြင်ပြောင်းလဲရေးလုပ်ငန်းတွေကိုနှောက်နှေးခြင်းမရှိဘဲလှုပ်ဆောင်သင့်ပါတယ်။မသိလျော်တဲ့အစာတွေကိုစားတော့ခြင်းကြောင့်အစာမကြေတဲ့ယောဂါတွေများရှိနေတဲ့နေရာမှာအစာအိမ်အတွက်ဝန်ဖြစ်စေတဲ့အစာတွေကိုဖယ်ရှားပြီးတော့ကြံရှိနေသေးတဲ့ခန္ဓာကိုယ်ခွန်အားတွေကိုဂရုတစိုက်ဆက်လက်ပြီးထိမ့်သိမ်းသင့်ကြပါတယ်။ထိခိုက်ပျက်စီးသွားတဲ့အစာအိမ်ဟာအချိန်ကြာမြင့်စွာအထိနာခဲ့လို့ရှိရင်ငကိုအခြေအနေကိုပြန်လည်ရောက်ရှိနိုင်ဖို့ခက်ခဲပေမဲ့မှန်မှန်ကန်ကန်စားသုံးခြင်းတွေအပြင်ဆက်ပြီးတော့အာအိမ်မကုန်ခန်းသွားအောင်ကာကွယ်နိုင်တဲ့အပြင်အနည်းနဲ့အများပြန်လည်ပြီးတော့ကောင်းမွန်လာတတ်ပါတယ်။ယောဂအသီးသီးတို့အတွက်တိကျတဲ့ဆင်းညွန်းတွေကိုပေးဖို့မလွယ်ကူပေမဲ့စားတော့ခြင်းအတွက်မှန်ကန်တဲ့စည်းမျဉ်းတွေကိုအာရုံထားပြီးပြုပြင်ပြောင်းလဲမှုတွေကိုလုပ်ဆောင်နိုင်ကြပါတယ်။အစာအစာချိုးချံခြင်းဟာစိတ်တကိုးနဲ့ကိုခြင်းတရားတွေကိုတိုးတက်ကောင်းမွန်စေပါတယ်။အလိုရမက်တွေကိုထိမ့်ချုပ်ခြင်းကိုလည်းအထောက်အကူပြုပါတယ်။ခန္ဓာကိုယ်တည်ဆောက်မှုကိုအထောက်အကူပြုတဲ့အစာအစာတွေကိုရွေးချယ်စားသုံးသင့်ပါတယ်။မှားယွင်းတဲ့စားသောက်မှုတွေကြောင့်ကတွင်းတောင့်တမှုဟာလန်းလွဲလာပြီးဖြစ်တတ်တယ်။အားဖြစ်စေမဲ့အစာတွေအပြင်အာအိမ်ကုန်ခန်းပြီးကျန်းမာရေးကိုထိခိုက်စေမဲ့အစာမျိုးကိုသာမကြာခဏတောင့်တကြပါတယ်။လူအသိုက်အဝန်းအကျင့်တလိတွေကလည်းလူတွေကိုလုံခြုံစွာလမ်းမပြနိုင်ပါဘူး။နေရအနှံ့မှာဖြစ်ပွားနေတဲ့ယောဂဗျာတွေဟာအစာအာဟာရနဲ့ဆက်ဆိုင်ပြီးရေပန်းစားတဲ့အမားတွေကြောင့်ဖြစ်ပေါ်နေခြင်းဖြစ်ပါတယ်။လူတွေဟာကျန်းမာစွာအသက်ရှင်နေထိုင်ခြင်းနဲ့ဆက်လျင်းတဲ့စီးမျဉ်းတွေကိုအတိဝင်လာတဲ့အချိန်ရောက်မှသာမှားယွင်းတဲ့အာဟာရတွေကြောင့်ဖြစ်ပေါ်တဲ့မကောင်းမှုတွေကိုပြည့်ပြည့်ဝဝမြင်တွေ့လာနိုင်ကြလိမ့်မယ်။မိမိတို့ရဲ့အမှားတွေကိုမြင်တွေ့ပြီးတော့အသက်တာပုံစံပြောင်းဖို့တတ်တည်ရှိတဲ့သူတွေဟာပြုပြင်ပြောင်းလဲမှုအဆင့်ဆင့်မှာယုံကံမှုတွေဇွဲလုံးလတွေလိုအပ်ကြောင်းတွေ့မြင်လာကြလိမ့်မယ်။ဒါပေမဲ့သူတို့ဟာမှန်ကန်စွာစားတော့လာတတ်တဲ့အချိန်မှာအန်ဒီရမရှိဘူးလို့ရခင်ကထင်ခဲ့တဲ့အစားအစာတွေကအစာမကြေယောဂါနဲ့တခြားယောဂါတွေကိုဖြည်းဖြည်းချင်းဖြစ်ပွားစေခဲ့တာကိုသိမြင်လာကြပါလိမ့်မယ်ဆိုတဲ့အကြောင်းကိုအစာအာဟာရဆိုင်ရာအကြံပေးချက်ခန္ဓာမှာကျန်းမာရေးအတွက်အသိပေးအကြံပေးတင်ပြလိုက်ပါရရှင်။သောတာရှင်များရွှေလန်းချမ်းမြေ့ကြပါစေရှင်။
ကြောင်တွေချမ်းသာရှိတော့ ดารีกองโซด้วยเลจอกาหนอมยอกเคไซเกะก็ไม่มาดันนี่อด้วยเลยตะคิจีซูตะตะวงคาชวนลันเซอเมนมะมันดูรีอะมันโกเมงกาเปคว้าวนโกนาวเชมยาเยซูซีเลปันไดซีโกอัมโชดัฟเวโออะพาอีเวอาจันนอจอแฟนดิซีบาไม่ใช่มาแด
တော်ရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလည်ရှိပါလေရှင်တင်ဒားများမှာဆိဒ္ဓတုခာရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကျမ်းမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်တင်ဒားအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချင်းမြင့်ပေးမှာဖြစ်ပါရဲ့ရှင်
တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39698316694ကိုဆက်သွယ်နိုင်ပါတယ်ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
်။ AWR မျော်လင့်ခြင်းအတန်ကိုအားပေးနေတယ်သောတာရှင်များရှင်။မျော်လင့်ခြင်းအတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 253 3926 459နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်ရှင
်AWR မျော်လင့်ခြင်းအတန်ကိုအားပေးနေတဲ့တောတာရှင်များခင်ဗျာမျော်လင့်ခြင်းအတန်ကအကြောင်းအရာတွေကိုပုံမသိရှိလိုပြီးတော့ဖုန်းနဲ့ဆက်သွယ်လိုမယ်ဆိုရင်တော့39 253 3926 459နဲ့39 688 464 689ကိုဆက်သွင်းနိုင်ပါတယ်
တော်တာရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်နေခြင်းဖြစ်ပါတယ်ရှင
် AWR မျိုးလင့်ချင်းအတံကိုနာတော်တာဆင်ခဲ့ကြတော့တော်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုစိတ်နှပြချမ်းမွှေးလန်းကြပါစေ ဂျေဇုတင်ပါတယ်ခင်ဗျာ